မြန်မာတပ်မတော်ဖက်ကအောက်ခြေတပ်တွေကိုထိုးစစ်တွေရပ်ဖို့ညွှန်ကြားလိုက်တဲ့အတွက်ရှမ်းပြည်နယ်အလဲပိုင်းတွင်ရှမ်းမြောက်ပိုင်းတပ်နဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေခဏရပ်တန့်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးကပြောပါရယ်ဒါပေမဲ့စစ်ရှောင်ထွက်ပြေးနေရတဲ့ထောင်နဲ့ချီရဲ့ဒုက္ခသည်တွေကတော့မိမိတို့နေရရင်ကိုမပြနိုင်ကြသေးပဲဖြစ်နေပါရယ်ရှမ်းတိုက်ပွဲတွေနဲ့စစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးရအခြေအနေအသေးစိတ်ကိုတော့မတ်စုမုံကတင်ပြပေးထားပါရယ်ရှင်
ဟုတ်ပါတယ်အောက်တိုဘာလ6ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော် SSPP SSA မြောက်ပိုင်းတပ်တွေနဲ့မြန်မာစိုးရတပ်တို့ကြားရှမ်းပြည်နယ်အလဲပိုင်းဒေသတွေမှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါအစိုးရတပ်ဖက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်ခဲ့တဲ့အတွက်ရှမ်းဒေသခံပြည်သူထောင်နဲ့ချီပြီးစစ်ဘေးဒဏ်လွတ်အောင်ထွက်ပြေးတင်းရှောင်နေကြရပြီးတော့စစ်ရေးကအတော်လေးကိုတင်းမာလာတဲ့အနေအထားမှာနှစ်ဖက်ကိုယ်စားလှယ်တွေနိုဝင်ဘာလ20ရက်နေ့ကရန်ကုန်မှာအကြိုတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်တွေ့ဆုံမှုပြီးမှာပဲအရှိအလေပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘက်ကတိုက်ပွဲရက်ကြောင်သူ့ရဲ့တပ်တွေကိုအကြောင်းကြားလိုက်တဲ့အတွက်ရှမ်းပြည်နယ်တွင်းမှာတိုက်ပွဲတွေကခိတရက်တန့်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးဖိုင်ဖာက VOA မြန်မာပိုင်းကိုပြောပါတယ
်။အဲ့ဒီစစ်ပွဲတော့မနေ့ကအရှိအလေပိုင်းတိုင်းမှုကတိုက်ပွဲရက်တဲ့အကြောင်းအဲ့ဒါသူတို့တပ်ကိုအသိပေးလိုက်တယ်လေ။
တိုက်ပွဲရက်ခိုင်းလိုက်တာပေါ့ဗိုလ်မှူးကြီ
း။ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ဒီနေ့အချိန်နေရဘလို့ရှိပါလဲရှင်အဲ့ဒီဖြစ်နေတဲ့နေရာတွေမှာလေ
ဟောဒီကနေ့ပါမမရှားသေးဘူ
းဟုတ်ကဲ့အဲ့တော့တိုက်ပွဲရက်သွားတဲ့အနေအထားပေါ့ဘုံမူကြီ
းဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ရှင်ဘလို့များသဘောတူညီချက်ရခဲ့ပါလဲရှင
်ဆွေးနွေးတဲ့အပေါ်မူတည်23ရက်ခင်ဗျအချိန်ထားတာ
လာမယ့်နိုဝင်ဘာလ23ရက်နေ့တနင်္လာနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေပြန်လည်တွေ့ဆုံကြဖို့ရှိပြီးနယ်မြေတည်ငြိမ်အေးချမ်းနိုင်ရေးနဲ့တိုက်ပွဲရက်ရေကတော့ဒီဆွေးနွေးမှုရလက်ပေါ်မူတည်တယ်လို့ဗိုလ်မှူးကြီးဖိုင်ဖာကပြောဆိုသွားတာပါရှမ်းပြည်နယ်အလဲပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေခိတရက်တန့်သွားပေမဲ့လို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်အစိုးရတပ်ဖက်ကလေကြောင်းနဲ့ပါပြင်းပြင်းထန်ထန်တိုက်စစ်ဆင်ခဲ့တဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြဆဲဖြစ်ပြီးနေရရင်ကိုမပြန်ရဲကြသေးဘူးလို့ရှမ်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွေမန်နိုင်ကကိုစိုင်းခွန်မိုင်ကပြောပါတယ
်ဟုတ်ကဲ့ဒီခွန်မိုင်ကောင်မိုင်းရှူးတွေဒီဘယ်ဝဟိုင်းကြီးဖြစ်နေတဲ့နေရာတွေမှာတော့အခုဒီရက်ပိုင်းချင်းနေရာတော့ဒီတောင်ကြီးကနေပြီးတော့စစ်ကားတွေစီတုံးကျတော့ဖတ်သွားနေရပေါ့တဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မိုင်းရှူးကမှရဲဒီဟိုင်းပါဖက်မှရဲနောက်ထပ်ဝဟိုင်းကမှရဲမိုင်းကောင်ကမှတော့နည်းနည်းတော့တိတ်ဆိတ်နေသေးရခင်ဗျမဖြစ်လို့ဆိုလည်းဖြစ်တော့ဖြစ်တယ်ပေါ့နည်းနည်းပပလောက်ပဲပေါ့တိတ်ပြီးတော့မကျဉ်းထန်နေပေါ့အဲ့မဲ့ဟိုပြီးခဲ့တဲ့ရက်ပိုင်းကဒီဟိုကိုရရနေစားပြီးတော့ဖြစ်ခဲ့တဲ့ဟာတွေတော့ပြင်ထမှုရှိတယ်။နောက်အဲ့ဒီအတွက်ကြောင့်လည်းဟိုပြတူပြတာတွေရတူရတာတွေလည်းထွက်ပြေးပြီးတော့အခုချိန်ကြီးလည်းအိမ်မပြန်ရဲသေးဘော့
တိုက်ပွဲတွေအချိန်ရှော့ချနိုင်ရင်နှစ်ဖက်တွဲဆုံဆွေးနွေးမှုတွေကနေနယ်မြေတည်ငြိမ်အေးချမ်းနိုင်ရင်စစ်မှန်တဲ့ပြည်လည်တဲ့နီးလန်းရဖို့ရှမ်းပြည်သူတွေကလည်းလိုလားနေကြတယ်လို့ဆိုင်းခွန်မိုင်းကပြောပါတယ်
။မနေ့ကတော့တွေ့ကြတဲ့အချိန်နဲ့လည်းတိကျတဲ့အဖြေလည်းမရသေးဘူးပေါ့လေ။ဒီလိုကဒီတနင်္လာနေ့မှပြန်ဆက်ဆွေးနွေးမယ်။ဒီရလလည်းဒီလိုပဲဖြစ်တာမတိချဘူးလေ။ဒီလိုရဲ့ဟိုတွဲဆုံမှုအပေါ်မှာမူတည်ပြီးတော့ပြည်သူပြည်သားတွေရတူရတာတွေလည်းဒီလိုလဲဆိုပထမတော့အဖြစ်ခက်ရက်စေဖို့အတွက်တော့ဆွေးနွေးတဲ့ဆိုတော့ရတူဒါတင်လေဒီလိုလေရာကောက်ရိပ်ခင်းတဲ့အချိန်ဖြစ်နေတဲ့အတွက်တော်တော်လေးပြောချင်နေကြတယ်။ဒါမဲ့ဒီကားရရတူရတာတင်လေပြန်ပြီးတော့မပြန်ရဲကြအောင်ခင်ဗျာ။
ထောင်ချီပြီးထွက်ပြေးတင်းရှောင်နေကြရတဲ့ရှမ်းစစ်ပြေးဒုက္ခသည်တွေအတွက်ရာသီဥတုတန်ခန္ဓာရေးရှိအောင်အဝတ်အစားစားနပ်ရိက္ခာတောက်သုံးရည်နဲ့ဆေးဝါးပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်
။လက်ရှားဖက်မှားတွေထွက်ပြေးသွားတဲ့ဟာတွေတောင်ချီဖက်မှားပြေးသွားတဲ့ဟာတွေကလည်းဒါကူညီဒါတော့ရှမ်းလူမျိုးကူညီပေါ့ရှမ်းလူငယ်အဖွဲ့တွေနော်သာကောင်းနေနောက်သာဖြူတွေလည်းပါပြီးတော့ကူညီပါတယ်နံကွန်ပရိုက်တာတွေလည်းတော့ကူညီပါတယ်ဒါပေမဲ့သူတို့အတွက်ပါအတိအကျလိုအပ်လဲဆိုတော့ဒီအခုဆောင်းပင်းဖြစ်နေတဲ့ဒီချက်ချင်းမှာဖုံနေဆောင်းနေနောက်ထပ်သူတို့ရဲ့အမေထွေတွေဒါတွေတော့အတိအကျလိုအပ်တာပေါ့ဒါပေမဲ့သူတို့ရဲ့အတိအကျဖြစ်စီခြင်းနဲ့ဆန္ဒကြတော့သူတို့ကိုအင်ကူပြန်ခြင်းနဲ့ဒါစစ်မှမကြားခြင်းဘူးပါအနတ္တမမချခြင်းဆိုတဲ့ဒါပြည်သူတွေရဲ့ထွက်ဆိုချက်ပေါ့ခင်ဗ
ျဒီလိုနှစ်ဖက်တက်တွေအကြားဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်အတွင်းမှာထောင်ချီတဲ့ဒေသခံရွာသူရွာသားတွေစစ်ပြေးဒုက္ခသည်တွေအဖြစ်ဘေးလွတ်ရာကိုတင်းရှောင်နေကြရကြမှာပဲကချင်ပြည်နယ်မုံညင်းဒေသဘက်မှာလည်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ရှင်